ဘယ်ဂျီယံအခြေစိုက်နိုင်ငံတကာဆက်သွယ်ရေးကုမ္ပဏီ Newtek ကမြန်မာနိုင်ငံအတွင်းမှာလုပ်ကိုင်နေတဲ့သူ့ရဲ့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေကိုရပ်တန့်မဲ့အကြောင်းကြေညာလိုက်တယ်လို့ဒါဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာထွက်လာပြီးတဲ့နောက်ပိုင်းပထမဆုံးအခုလိုမျိုးဆုံးဖြတ်လှုပ်ဆောင်တဲ့ပြည်ပကုမ္ပဏီဖြစ်ပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရာအဆက်အဆံမလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြံပြုချက်တွေကိုလိုက်နာပြီးအခုလိုလှုပ်ဆောင်မှာဖြစ်ကြောင်း Newtek ကုမ္ပဏီကကြေညာချက်ထုတ်ပြန်ထားတာပါအကြောင်းပြေဆုံးကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်
ပြည်ထောင်စုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရွန်ဂျာမွတ်စလင်သိမ်းတဲ့ချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်တွေမှာအဓိကတာဝန်ရှိနေတဲ့မြန်မာစစ်တပ်နဲ့အဆက်အဆံမလုပ်ဖို့ကုလသမဂ္ဂကဖိအားပေးနေတာဖြစ်တယ်လို့မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အချက်အလက်ရှာဖို့ရေးအဖွဲ့ကိုလည်းဖွဲ့စည်းထားတာပါဒီအဖွဲ့ရဲ့အကြံပြုချက်အတိုင်းမြန်မာစစ်တပ်တစိတ်တပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့ဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းအားလုံးရပ်ဆိုင်မဲ့အကြောင်း Belgian အခြေစိုက် Newtek ဆက်သွယ်ရေးကုမ္ပဏီကကြေညာလိုက်ကြပါ Newtek ရဲ့အခုလိုဆုံးဖြတ်ချက်ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့လူခွင့်ရေးရှေ့နေ Christopher Sidoti ကကြိုဆိုတဲ့အကြောင်းပြောပါတယ
် It's a very welcome decision. We're pleased to see such prompt action on their part.
တကယ်လို့ကြိုဆိုရမယ့်ဆုံးဖြတ်ချက်ပါသူတို့ဘက်ကအခုလိုမြန်မြန်ဆန်ဆန်တုံ့ပြန်လှုပ်ဆောင်တာဟာကျေနပ်စရာကောင်းပါတယ်။တခြားသူတွေလည်းအလားတူလိုက်ပါဆောင်ရွက်လာဖို့မျှော်လင့်ပါတယ်
။ Newtek ကုမ္ပဏီကတော့မြန်မာစစ်ကောင်းဆောင်တွေနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့မဆက်နွယ်ဖို့တိုက်တွန်းနေတဲ့ကုလသမဂ္ဂရဲ့အစိုးရကစားထွက်လာပြီးမြန်မာစစ်တပ်နဲ့အခုလိုစီးပွားရေးအရာဆက်နွယ်မှုတွေကိုရပ်တန့်မဲ့အကြောင်းပထမဆုံးကြေညာတဲ့ကုမ္ပဏီဖြစ်ပါတယ်။ဒါနဲ့ဗြိတိန်ချင်းဆိုင်မြန်မာရေးလှုပ်ရှားဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားရေးမှူး Mark Farmana ကတော့Newtek ကုမ္ပဏီကိုလုပ်ငန်းတွေရပ်ဖို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကတည်းကဖိအားပေးခဲ့ပေမဲ့လို့အစောပိုင်းတုန်းကတော့ဒါကိုလက်မခံတဲ့အပြင်ဖိအားပေးတိုက်တွန်းတဲ့သူတွေကိုတရားစွဲဆိုဖို့အထိချင်းချောက်ပြောဆိုတာတွေရှိခဲ့တဲ့အကြောင်းပြောပါရစေ။နောက်ဆုံးကုမ္ပဏီအတွက်မျက်နှာပြက်ပြီးနှစ်နာစရာဖြစ်စေမဲ့မလွဲမရှောင်တာအခြေအနေကြုံလာရတော့မှအခုလိုဆုံးဖြတ်ခဲ့တာလို့ဆိုပါရစေ။ဘလို့ပဲဖြစ်ဖြစ်အခုဆုံးဖြတ်ချက်အတွက်ကြိုဆိုတဲ့အကြောင်းနဲ့ဆုံးဖြတ်ချက်အတိုင်းအမှန်တကယ်ဆောင်ရွက်မှုရှိမရှိဆိုတာကိုဆက်ပြီးတော့လေ့လာစောင့်ကြည့်ရအောင်မယ်လို့ Mark Farmana ကပြောပါတယ
်။ This is the first company and so far the only company we are aware of that has made this decision.
ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့စဉ်းစားထွက်လာပြီးနောက်ပိုင်းအခုလိုလုပ်ငန်းတွေချက်ဖို့ဆုံးဖြတ်တဲ့ပထမဆုံးကုမ္ပဏီဖြစ်တယ်လို့ကျွန်တော်တို့သိသလောက်ဒီကုမ္ပဏီတစ်ခုရဲ့ပဲရှိပါသေးတယ်။ဒီကတဲ့နိုဝင်ဘာလမှာသူတို့ကိုစပြီးတိုက်တွန်းဖိအားပေးခဲ့ခြင်းတို့ကသူတို့တုံ့ပြန်ခဲ့တာကိုကြည့်ရင်အခုလဲဆုံးဖြတ်တဲ့အတိုင်းတကယ်ပဲ Mitel ကုမ္ပဏီနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကိုင်နေတာတွေရမရဲဆိုတာကျွန်တော်တို့သေချာစောင့်ကြည့်သေးလာရအောင်ပါပါ။အလားတူတခြားကုမ္ပဏီတွေကိုလည်းအခုလိုလိုက်ပါဆောင်ရွက်လာအောင်ကျွန်တော်တို့ဖိအားပေးရပါလိမ့်မယ်။မြန်မာစစ်တပ်ကဗဏ္ဍာငွေကြေးအရာအထောက်ပံ့ဖြစ်စေတဲ့ကုမ္ပဏီနာမည်တွေနောက်ဆုံးအချက်လက်တွေကိုကျွန်တော်တို့ဖွဲ့ရောကုလသမဂ္ဂကရောတိတ်မကြခင်မှာထုတ်ပြန်မှုရှိပါတယ်။သူတို့ကိုအများသိအောင်ထုတ်ပေါ်ပြီးအရှက်ရစေတဲ့နည်းနဲ့ပြရားပေးဖို့ပါ
။မြန်မာစစ်ကောင်ဆောင်တွေနဲ့စစ်တပ်နဲ့အကျိုးစီးပွားဆက်ဆက်လှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေကို Dirty List လို့ခေါ်တဲ့မကောင်းတဲ့စီးပွားရေးလုပ်ငန်းများစီးရင်မှာထည့်သွင်းပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တဲ့မြန်မာစစ်တပ်နဲ့စီးပွားဆက်ဆက်လုပ်ကိုင်တာဟာရှက်စရာလုပ်ရဖြစ်တဲ့စွာကိုအများသိအောင်လုပ်ပြီးကုလသမဂ္ဂနဲ့ဘာမာကမ်ပိန်း UK လိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဖိအားပေးနေကြတာပါ Newtek ကုမ္ပဏီကတော့ Mitel နဲ့ဒီအင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုလက်တွဲလုပ်နေတာမှန်ပေမဲ့လို့သူ့ရဲ့လုပ်ငန်းတွေဟာမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ဆိုတာကိုမသိဘဲနဲ့လှုံ့ဆော်ခဲ့တာဖြစ်ပြီးဒီလုပ်ငန်းတွေဟာလည်းကွန်ကွန်ဆက်သွယ်ရေးကုမ္ပဏီကနေတဆင့်လုပ်ခဲ့တာဖြစ်တယ်လို့ပြောပါတယ်အခုတော့မြန်မာစစ်တပ်တစိတ်တပိုင်းပိုင်ဆိုင်တဲ့ Mitel ကုမ္ပဏီနဲ့လုပ်ငန်းအားလုံးရပ်တန့်သွားမယ်အကြောင်းနဲ့ဒီတဆင့်ကန်ခုံခုံကုမ္ပဏီက Mitel အတွက်လိုအပ်တဲ့ဝန်ဆောင်မှုတွေရှေ့လျှောက်မှာကန့်လန့်လာမယ်ဆိုရင်လည်းလက်ခံတော့မှာမဟုတ်တဲ့အကြောင်း Newtek ကုမ္ပဏီကထုတ်ပြန်ပြောဆိုထားပါရဲ့ရှင်